ရွေးကောက်ပွဲကုန်ကြစရိတ်မတင်တဲ့ကိုစလဲတွေကိုဒီလ22ရက်နေ့မနက်ပိုင်းကျရင်ခုံရုံးဖွဲ့ပြီးတော့စစ်ဆေးသွားမယ်လို့ရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတူကပြောပါတယ်။လက်ရှိမှာငွေစရိတ်မတင်ထားတဲ့သူလွတ်တော်ကိုစလဲ195ဦးရှိနေပြီးတော့သူတို့ကိုစစ်မိတဲ့အခါမှာခိုင်လုံတဲ့တပ်တွေမပြနိုင်ရင်တော့အရေးချင်းပြက်ရွံ့တယ်လို့ကြေညာချင်းခံရမှာဖြစ်ပြီးလာမယ့်နှုတ်တော်တပ်တန်း9နှစ်အတွင်းမှာရွေးကောက်ပွဲမှာဝင်ပြိုင်ခွင့်လည်းရမှာမဟုတ်ဘူးလို့ပြောပါတယ်။အပြည့်စုံကိုတော့ဆက်သွယ်မိမြန်ထားတဲ့ VOA မြန်မာပိုင်းသတင်းတော်ကိုထက်အောင်ကပြောပြပါမယ်ရှင်။
ပြီးခဲ့တဲ့နှစ်နိုဝင်ဘာလ10ရက်နေ့မှာကျင်းပခဲ့တဲ့ထွေထွေရွေးကောက်ပွဲကြီးမှာဝင်ရောက်ရှင်ပြိုင်ခဲ့တဲ့လွတ်တော်ကိုယ်စားလှယ်ပေါင်း6000ကျော်ရှိတဲ့အထက်မှာ195ဦးဟာရွေးကောက်ပွဲကုန်ကျစရိတ်တင်ထားခြင်းမရှိဘူးလို့ရွေးကောက်ပွဲကော်မရှင်ကပြောပါတယ်။ရွေးကောက်ပွဲနည်းဥပဒေ89အရတိုင်းဒေသကြီးဒါမှမဟုတ်ပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ကရွေးကောက်တင်မြောက်ခံလွတ်တော်ကိုယ်စားလှယ်ရဲ့အမည်ကိုကြေညာတဲ့နေ့ကစပြီးတော့ရက်ပေါင်း30အတွင်းမှာရွေးကောက်ပွဲကုန်ကျစရိတ်ကိုစရင်ပုံစံ20နဲ့တင်သွင်းရမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာထားပါတယ်။ရွေးကောက်ပွဲကုန်ကျစရိတ်မတင်တဲ့ကိုယ်စားလှယ်လောင်းတွေကိုဒီလ22ရက်နေ့မှာခုံဖွဲ့စစ်ဆေးသွားမယ်လို့ရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတို့က VOA ကိုပြောပါတယ်
။22ရက်နေ့ဆယ်နိုင်မှာဆက်စပ်ဟိုလူတော်ကိုယ်စားလှယ်တော့ပြတ်တာ195ဦးသူတို့ရဲ့ရွေးကောက်ပွဲကုန်ကျစရိတ်က32ဦး
။ကရင်ပြည်နယ်နဲ့နေပြည်တော်ကောင်စီကလွှဲပြီးတော့ကြံတိုင်းနဲ့ပြည်နယ်အားလုံးမှာငွေစင်းမတင်မဲ့ပြတ်ကွက်တာတွေရှိတယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဆိုပါတယ်။ငွေစင်းပြတ်ကွက်တဲ့ကိုယ်စားလှယ်တွေအရေးချင်းပြတ်ကွက်ခြင်းရှိမရှိဆုံးဖြတ်ထားတဲ့အစီရင်ခံစာတွေကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတင်သွင်းရမှာဖြစ်ပြီးတော့အဲ့ဒီအစီရင်ခံစာပေါ်မှာမူတည်ပြီးတော့လည်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဆုံးဖြတ်မှာဖြစ်ပါတယ်။ဒီငွေစင်းတင်မှုပြည့်ရွတ်တဲ့ကိုယ်စားလှယ်လောင်းတွေဟာသက်ဆိုင်ရာရွေးကောက်ပွဲဥပဒေ84အရအရေးချင်းပြည့်ရွတ်တယ်လို့သတ်မှတ်ကြေညာချင်းခံရမှာဖြစ်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးညွန့်တင်ကအခုလိုပြောပါတယ်။ပြည
့်ကွက်တဲ့လူတွေကိုအခုကမှုခွင့်ပြီးတော့အရေးချင်းပြည့်ရွတ်တယ်လို့ကြေညာချင်းခံရမှာပေါ့နော်။เออตําแหน่งคันรู้สิเนี่ยตัวดียุคก็ป่วยอคุรุยุคก็ป่วยตะตันตะคู่บ่จ้าจ้าเป็ดนี่ปอไลน์เนี่ยตัวยุคคันรู้ไม่อยากบ่กว่าย
ุคก็ป่วยมาวินยอกชิมเปลี่ยนแก้จ้าได้หลุดดอกกุซิเล่ล้องนี่โกยุคก็ป่วยอต้องเสียอภิเษก7330กว่าปิ้วทาพี่รอกงจ้าเสยตินตุ่ยยามเลยปีรองสุยุคก็ป่วยคอมมิชชั่นก็ตัดหมดท่าราบาဒါပေမဲ့လည်းရွေးကောက်ပွဲပြီးတဲ့အခါမှာကုန်ကျစရိတ်တင်သွင်းတဲ့သူနင်းနေသေးတဲ့အတွက်ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကသတ်မှတ်ထားတဲ့ရက်အတိုင်းကုန်ကျစရိတ်တင်သွင်းမှုအတွက်ကုစလယ်လောင်းတွေကိုနိုဝင်ဘာလ30ရက်နေ့ရက်စဲနဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒါအပြင်နိုင်ငံရေးအရာရည်မှန်းချက်ရှိတဲ့ကုစလယ်လောင်းတွေဟာရွေးကောက်ပွဲငွေစည်းရင်းမဖြစ်မနေရှင်းလင်းတင်တယ်လို့နိုင်ငံရေးသုံးသပ်သူတွေကရှုမြင်ကြပါတယ်။ဒါပေမဲ့လည်းလက်ရှိကုန်ကျစရိတ်မတင်သွင်းတဲ့ကုစလယ်လောင်းတွေကြောင့်နိုင်ငံရေးမှာထူးထူးခြားခြားရိုက်ခတ်နိုင်စရာမရှိဘူးလို့ဒေါက်တာရမျိုးသိန်းကသုံးသပ်ပါတယ်။
အဲ့ကျွန်တော်မြင်တာတော့ဗျာပြိတ်ပြီးတော့ချင်းချင်းမမရဲခတ်မှုတော့ဖြစ်နိုင်မယ်မထင်ဘူးဗျာဘာလို့လဲဆိုတော့သူကကိုယ်စလဲအားလုံး6000လောက်ပြိုင်တဲ့အထဲမှာအဲ100ကျော်လောက်ဆိုတော့ရာခိုင်နှုန်းအဖြစ်ပြောမယ်ဆိုရင်သူကတိတ်အများကြီးမရှိဘူးလို့ပြောလို့ရတယ်လေအဲ့ဒီအခါကျတော့အဲဥပဒေနဲ့အညီပေါ့လေဒီလိုရွေးကောက်ပွဲကုန်ကျစရိတ်တင်သွင်းမှုပြက်ကွက်တယ်ဆိုတဲ့လူတွေကတော့ကာလတစ်ခုအထိရွေးကောက်ပွဲမှာဝင်ပြိုင်ဖို့ကိုကန့်သတ်ခံရမှာပဲလို့ကျွန်တော်ကတော့အဲ့လိုမြင်ပါတယ်ဗျာ
လက်ရှိရွေးကောက်ပွဲကုန်ကျစရိတ်မတင်မဲ့ပြက်ကွက်တဲ့ကုစလယ်လောင်းတွေထဲမှာရန်ကုန်တိုင်းက34ဦးရှိပြီးတော့တနင်္ဂနွေလုံးမှာအများဆုံးလည်းဖြစ်ပါတယ်။ဒါအပြင်ရှမ်းပြည်နယ်မှာ28ဦး၊ကချင်ပြည်နယ်မှာ25ဦး၊ရခိုင်ပြည်နယ်မှာ3ဦး၊မွန်ပြည်နယ်မှာ5ဦး၊ချင်းပြည်နယ်နဲ့စကိုင်းတိုင်းတို့မှာ2ဦးစီအပါအဝင်အေရဝေတိုင်းမှာ20ဦး၊မန္တလေးတိုင်းမှာ18ဦး၊မကွေးတိုင်းမှာ6ဦးနဲ့တနင်္လာရီတိုင်းမှာ9ဦးအပါအဝင်ပဲခူးမှာ6ဦးရှိတယ်လို့ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားပေမဲ့လို့ဘယ်နိုင်ငံရေးပါတီတွေကဆိုတာကိုတော့တိတိကျကျမသိရပါဘူးခင်ဗျာ။